တဝဲကကြက်ချံမှာ H5N1 တုပ်ကွေးတွေ့တာနဲ့နောက်ပိုင်းပေါ့နော်ကြက်မွေးမြူရေလုပ်ငန်းရှင်တွေအနေနဲ့ဘလောက်အထိပေါ့ထိခိုက်နေတာမျိုးတွေရှိနေလဲရှင
်ကျွန်တော်တို့ထိခိုက်နေတာကကျွန်တော်ဒီခြံသမားတွေဒီငွေဆုံးရှုံးတာလေတပိုင်းပေါ့နော်သူတို့ဒီကြက်တွေကိုသူအစာဆက်ပြီးမကျွေးနိုင်တော့သူကြက်တွေရောရောပြီးဒုက္ခရောက်တာလေတပိုင်းပေါ့အဲ့ရလေနောက်ပြတ်ခါကျဒီလုပ်ငန်းပေါ်မှာဒီခြံသမားတွေရဲ့ယုံကြည်မှုပျောက်ဆုံးသွားတာလေအဲအဲ့ယုံကြည်မှုပျောက်ဆုံးတယ်ဆိုတာလေတော်တော်ဆိုးတာပါပဲအဲ့ရလေ
တက်ပေါက်ကိုလည်းဟိုဝယ်ယူမှုကရောအခုအချိန်နေမှာဘလို့ချင်နေရှိလဲရှင
်ကြက်ပေါက်လည်းအခုတော့ပြန်မမဝယ်နိုင်ကြတော့ဘူးဖြစ်နေရလေကြက်ပေါက်ဝယ်တဲ့ပမာဏကသွား90ခန့်လောက်ကျသွားတယ်တဝယ်မှာဖြစ်တဲ့ဟာကိုကျွန်တော်ဘိတ်မှာပိတ်တဲ့ဟာတွေပါဖြစ်သွားတာအဲ့ဒါတွေကတော့ကျွန်တော်စီမံခန့်ခွဲမှုအလွဲတွေတဝယ်မှာဖြစ်တဲ့ဟာကိုကချင်ပြည်နယ်ကပိတ်တယ်ဆိုတာကတော့တော်တော်ကိုဆိုးသွားတာပေါ့အဲ့ရကြတယ်ဆိုတော့ကချင်ပြည်နယ်မှာပိတ်တာကဘယ်မှာသွားထိခိုက်လဲဆိုတော့သူနဲ့နီးတဲ့တိုင်းတွေဖြစ်တဲ့ဆိုတာသခိုင်းတိုင်းရဲ့မန္တလေးတိုင်းရဲ့မှာထိခိုက်သူကချင်ပြည်နယ်ကဆိုတာနန်စီအောင်ကိတ်ကနေပိတ်တာသူ့ကိုဝင်ပေါက်ကဆိုတာတရုတ်ပြည်နယ်ဘက်ကဝင်ပေါက်ရဲ့သခိုင်းမန္တလေးဘက်ကဝင်ပေါက်ရဲ့ဆိုတာနှစ်ပိုင်းရှိတာနှစ်ပိုင်းရှိတဲ့အောင်ဆိုတာသခိုင်းမန္တလေးဘက်ကဝင်ပေါက်ကိုပဲပိတ်လိုက်တာပိတ်လိုက်တဲ့ခါကျပြည်ရင်းကုန်ထုတ်လုပ်ငန်းတွေကြတော့ထိခိုက်သွားပြီးတော့တရုတ်ကနေတရားမဝင်တွေကိုအားပေးသလိုမျိုးဖြစ်သွားတာပေါ့ policy အမှနှစ်ခုဖြစ်သွားတာပေါ့သူ့ပြည်နယ်ကိုကာကွယ်ခြင်းနဲ့ဆိုရင်အခုတရုတ်ပြည်မှာလည်း H1N1 ဖြစ်နေရပဲဟုတ်တရုတ်ပြည်ရဲ့နယ်စပ်ဂိတ်ကိုကြတော့မပိတ်ထားပဲနဲ့လေဟုတ်ဒီဘက်ကသခိုင်းမန္တလေးတိုင်းကဝင်ပေါက်ကိုပိတ်လိုက်တဲ့ခါကျတော့ကျွန်တော်ကြည်တွင်သခိုင်းမန္တလေးဘက်ကလူတွေမွေးမြူသမားတွေကတော့ထိခိုက်သွားပါ
ဆိုစက်သားနဲ့ကြုံစားသုံးမှုတွေကလည်းလျော့သွားတာမျိုးတွေရှိတယ်ထုတ်လုပ်မှုအားကရောဘလောက်တိုင်းတိုင်းတာဒီကျသွားတာမျိုးရှိလဲရှင
်ပါးသွားကျက်ဆိုတဲ့သဘောကသူကဥပမာကျွန်တော်ကြက်ကောင်တရားမွေးထားတယ်ဆိုတော့ရက်40မှာဆိုရင်မှတပိတ်သခွဲရောက်မယ်ပေါ့နော်အဲတပိတ်သခွဲရောက်မယ်ဆိုတော့ရက်40မှာမဝယ်လို့ဆိုရင်ကျွန်တော်ကရက်90ကျလဲတပိတ်သခွဲမဟုတ်ဘူးလေထုတ်လုပ်မှုအားကျကျွန်တော်ဆက်ပြီးတိုးလာတာဟုတ်ဆိုတော့ဟုတ်ထုတ်လုပ်မှုအားကျဇက်တိုက်တိုးနေရပဲကျက်ဆိုတာသူကဝိတ်ကပြန်မကြဟုတ်လေသူအစာမကြွေးဘဲနဲ့ထားလို့ကျွန်တော်ကုန်ပစ္စည်းလိုမျိုးလောင်ထားလို့လည်းမရဘူးလေအဲ့တော့ကျွန်တော်တို့ကဒီမွေးထားတဲ့ကျက်တည်းကဟိုပိတ်သခင်ကတူလာပြီးအခါကျပူပြီးတော့များလာတဲ့ချိန်မှာဝယ်လိုကလည်းပူပြီးနဲလာတဲ့ခါကျသူကငွေတဲ့သူကနှစ်ခါခံရတာပေါ့ကြီးလာတဲ့ကြက်ကိုကြွေးစရာအစာဘူးကလည်းမတတ်နိုင်ရောင်းလို့ကလည်းမရနဲ့နောက်ဈေးနှုန်းကလည်းကျနေဆိုတော့ကျွန်တော်တို့အကြမ်းကျင်းတွေ့တာကဒီသားသားကြက်မွေးပြီးမှလည်းတစ်လောက်သိန်းနှစ်သိန်းကျော်လောက်ဆုံးချုပ်သွားမှာဟုတ်ငလန်ထူဖို့တောင်တော်တော်ခက်နေမယ
်ဒီစီမံခွန်ခွဲမှုမှာဆိုလို့ရှိရင်ဘယ်အချက်တွေကလုပ်ငန်းရှင်တွေအတွက်ထိခိုက်နိုင်လာတဲ့ရှိ
အရေးကြီးဆုံးအချက်ကကျွန်တော်ဒီ H1N1 နဲ့ H1N1 တို့ရောထွေးပြီးတော့လူတွေကိုနားလည်အောင်လုပ်ခိုင်းလိုက်တဲ့အချက်ပေါ့နော် H1N1 ကဒီကြက်ဦးကြက်သားစားသမှုကြက်နဲ့ဘာမှမဆိုင်မင်းနဲ့လေအခုလူတွေက H1N1 ကိုသူကရာသီတုပ်ကွေးကိုကြောက်နေကြတဲ့အချိန်မှာသူနဲ့ရောထွေးပြီးတော့ကျွန်တော်တို့ဟိုစည်ရင်းသွင်းလိုက်တာပေါ့နော်နောက်ထပ်အရေးကြီးတဲ့အချက်တရားကြတော့ကျွန်တော်တို့ဖြစ်တဲ့ area မှာပဲ wipe ပြီးတဲ့ခါကျတော့ကျွန်တော်ဒီယောဂမပြတ်အောင်လုပ်တဲ့အချိန်မှာတဝဲမှာဖြစ်တဲ့ကိစ္စတွေကိုကချင်ပြည်နယ်ကပိတ်တာလို့ပြောကြတော့တော်တော်ကိုရုပ်ပြက်ဆင်းပြက်တွေဖြစ်ကုန်တာပေါ့နောက်ထပ်ပြီးတော့ကျွန်တော်တို့ပြောချင်တာ H1N1 ကလည်းလူတွေထင်သလောက်ကြောက်စရာမကောင်းပါဘူးကျွန်တော်တို့လေဘာလို့လဲဆိုတော့ကျွန်တော် H1N1 ဖြစ်တဲ့ဆိုရင်ကျွန်တော်ဖြစ်တဲ့ channel ကိုလည်းကျွန်တော်ချက်ချင်းပဲရှင်းလင်းရေးလုပ်တယ်ဒါအပြင်ဗမာနိုင်ငံမှာ H1N1 နဲ့ပေတဲ့သူမရှိသေးပါဘူးတကယ်တမ်းကလေဟုတ်ကျွန်တော်ဖြစ်ပွားတာလည်း၈ကြိမ်ရှိပြီလေဒီ၈ကြိမ်အတွင်းမှာလည်းပေတဲ့သူလည်းမရှိပါဘူးဒီလောက်ကြီးကျွန်တော်တို့ဒီလူတွေစိတ်ထဲမှာရုပ်ကြတာစားသုံးမှုရက်သွားလောင်ဒီကြောင်ငါအပြင်ကိစ္စတော့မဟုတ်ပါဘူးဟို H1N1 ကရိုးရိုးရာသီတုပ်ကွေးပဲဖြစ်တာဟုတ်သူကကက်ယောဂါတုပ်ကွေးမဟုတ်တဲ့ခါကျတော့ဟိုဒီ H1N1 နဲ့ပေါင်းလိုက်ရင်ဒုက္ခတော့ရောက်တော့မယ်ဆိုပြီးတော့လူအတားနဲ့ပုံပြီးချင်းကြောက်တဲ့အားတွေအများကြီးရှိခဲ့တယ်ကျွန်တော်တွေ့တာလေမသိနားမလဲတဲ့ပြည်သူတွေကိုအုံချတာလားလေဝင်းမီလမ်းလမ်းရှင်တွေကအခုဆိုရင်သူကအလံပြူပြားတော့မယ်အချိန်တွေတော့ရောက်သွားပြီကျွန်တော်တို့အမြင်တော့200ခန့်နှုန်း300ခန့်နှုန်းလောက်ကတော့ဒီလောကတွေကထွက်သွားတော့မယ်အနည်းဆုံးလေ
ဟုတ်ကဲ့ပါဒေါက်တာနေသူတွေခုလိုဖြေကြပြီးလားကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာ